ပါရရှိမှာခင်ဗျာနိုင်ငံတော်အကြံပေးမှုကိုနိုင်ငံရေးဝန်ကြီးဒေါက်ဆာစုကြည်ဟာဒီကနေ့ဩဂုတ်လ18ရက်နေ့မှာတရုတ်ပြည်ကိုအလဲပါခီးထွက်ခွာမှာဖြစ်ပါတယ်ဒေါက်ဆာစုကြည်ရဲ့တရုတ်ပြည်ခီးစဉ်ဟာဩဂုတ်လ21ရက်နေ့အထိဖြစ်ပါတယ်ဒေါက်ဆာစုကြည်ရဲ့တရုတ်ပြည်ခီးစဉ်နဲ့ပတ်သက်ပြီးတော့တရုတ်ဆိုးရရဲ့အာဘော Global Times သတင်းစာကခီးစဉ်မတိုင်ခင်ကပဲနေ့စဉ်ရက်ဆက်ဆိုသလိုခီးစဉ်နဲ့ပတ်သက်တဲ့သတင်းတွေဆောင်းပါးတွေနဲ့သဘောထားအမြင်တွေကိုရေးသားဖော်ပြနေကြတာကိုတွေ့ရပါတယ်ဒီကနေ့ထုတ် Global Times သတင်းစာမှာတော့တရုတ်ပြည်အနေနဲ့ဒေါက်ဆာစုကြည်ကိုဒီမိုကရေစီတရားကောင်းဆိုတာတဲ့လက်တွေ့ကြတဲ့နိုင်ငံရေးသမားတယောက်ဖြစ်ရှုမြင်နေဆိုတဲ့ခေါင်းစဉ်နဲ့သတင်းဆောင်မတဲ့ပုတ်ဖော်ပြထားပါတယ်အနောက်နိုင်ငံသတင်းမီဒီယာတွေကတော့ဒေါက်ဆာစုကြည်ကိုမြန်မာနိုင်ငံရဲ့ဒီမိုကရေစီတရားကောင်းအဖြစ်ရေးသားဖော်ပြလေရှိကြပေမဲ့တရုတ်ပြည်သူတွေနဲ့လက်ရဆန်းစစ်သူတွေကတော့သူ့ကိုသူ့ရဲ့ပြည်သူတွေကောင်းကျိုးအတွက်တရုတ်ပြည်နဲ့အတူတကွပူးပေါင်းဆောင်ရွက်လုပ်ကိုင်မှုစူးစမ်းနေတဲ့လက်တွေ့ကြတဲ့နိုင်ငံရေးသမားတယောက်ဖြစ်ရှုမြင်နေကြတာဖြစ်ပါတယ်လို့အစချေရေးသားထားပါတယ်အခုဒီခီးစဉ်ဟာဒေါက်ဆာစုကြည်ရဲ့ဒုတိယအကြိမ်တရုတ်ပြည်ခီးစဉ်ဖြစ်ပြီးတော့ဝန်ကြီးချုပ်နီခတ်ချန်းရဲ့ဖိတ်ခေါ်ချက်အရတွားရောက်တာဖြစ်ပါတယ်ပြီးကြတဲ့နှစ်ဇွန်လကတွားရောက်ခဲ့တဲ့ပထမအကြိမ်တရုတ်ပြည်ခီးစဉ်ကတော့နိုင်ငံရေးပါတီအချင်းချင်းချစ်ကြည်ခီးအဖြစ်နဲ့ဖိတ်ကြားခဲ့တဲ့ခီးစဉ်ဖြစ်ပါတယ်အဲဒါကြောင့်အခုဒုတိယအကြိမ်တရုတ်ပြည်ခီးစဉ်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့တွားရောက်တဲ့ခီးစဉ်ဖြစ်ပါတယ်ဒေါက်ဆာစုကြည်ဟာလာမယ့်စက်တင်ဘာလမှာလဲကုလသမဂ္ဂညီလာခံကိုတရောက်ဖို့အတွက်အမေရိကန်ပြည်ထောင်စုကိုတွားရောက်ဖို့အစီအစဉ်ရှိပါတယ်။အမေရိကန်သမ္မတဥပမာကလည်းသူ့ရဲ့သမ္မတတံမကုံဆုံးခင်မှာအလဲအပတ်လာရောက်ဖို့ဒေါက်ဆာစုကြည်ကိုဖိတ်ကြားခဲ့ပါတယ်။ဒါပေမဲ့တရုတ်ပြည်ကိုအရင်ဆုံးတွားရောက်ဖို့ဒေါက်ဆာစုကြည်ဆုံးဖြတ်လိုက်တာဟာအင်အားကြီးနိုင်ငံနဲ့နိုင်ငံကြားချင်းငွေရှာမျှသွားအောင်ကြိုးပမ်းလိုက်တာဖြစ်တယ်လို့လည်း Global Times ဆောက်မကဖော်ပြပါတယ်။ဒါအပြင်ခုတရုတ်ပြည်ခီးစဉ်ဟာဒေါက်ဆာစုကြည်အတွက်အစိုးရဖြစ်တာဝန်ယူပြီးပထမဦးဆုံးအကြိမ်အာဆီယံပြင်ပနိုင်ငံခီးစဉ်လည်းဖြစ်ပါတယ်။မြန်မာနဲ့တရုတ်ဆက်ဆံရေးမှာမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေအခုရောက်ဝိုက်အတက်ကျအနေအမြင့်အပြောင်းလဲတွေနဲ့အတူတရုတ်နဲ့မြန်မာကြားဆက်ဆံရေးကလည်းအတက်ကျအပြောင်းလဲတွေဖြစ်ပေါ်ခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံအနေနဲ့ဘယ်တော့မှမြောက်ဘက်ကအိမ်နီချင်းတရုတ်ပြည်ဘက်ကိုရင်းငယ်တာမျိုးမရှိခဲ့သလိုပဲအများကယူဆနေကြတဲ့အနောက်နိုင်ငံတွေဘက်ကလည်းတိတ်ညွတ်နေတာမျိုးမရှိပါဘူးတဲ့။မြန်မာနိုင်ငံရေးအပြောင်းလဲတွေမှာလည်းတခုခုဘက်ကပေါ်ပေါ်လွင်လွင်ထင်ထင်ရှားရှားရင်းချိန်နေတာမျိုးလည်းမရှိခဲ့ဘူးလို့ Global Times ကဆိုပါတယ်။2005ရွေးကောက်ပွဲပြီး NLD ပါတီအာဏာရလာခဲ့ပြီးတဲ့နောက်ပိုင်းဒေါက်ဆာစုကြည်ဟာတောင်အာဖရိကနိုင်ငံရဲ့ခေါင်းဆောင်နယ်ဆင်မင်ဒဲလာလိုပဲစစ်တပ်နဲ့ဆက်ဆံရေးကောင်းအောင်ဆောင်ရွက်နိုင်ခဲ့ပြီးတော့အခုဆိုရင်အမျိုးသားရင်ကျက်စီရေးပြည်တွင်းငြိမ်းချမ်းရေးအတွက်21ရာစုပင်လုံညီလာခံကျင်းပနိုင်ဖို့ကြိုးပမ်းနေတာလည်းဖြစ်ပါတယ်တဲ့။တစ်ဖက်မှာလည်းနိုင်ငံရဲ့စီးပွားရေးပြန်ပြီးတော့ဥမော့တိုးတက်လာရေးအပေါ်မှာအလေးထားဆောင်ရွက်နေပြီးအဘဘပဝင်းကျင်ထိမ့်သိမ်းဆောက်ရှောက်မှုအပိုင်းကိုလည်းအာရုံပြုထားတာကိုတွေ့ရပါတယ်။ဒါ့အပြင်ပြီးခဲ့တဲ့ဩဂုတ်လ12ရက်နေ့ကသမရဦးထင်ကျော်က2021ခုနှစ်ကလေးကရပ်ဆိုင်ထားခဲ့တဲ့အေယာဝတီမြစ်ဆုံဆဲစီမံကိန်းအပေါ်မှာပြန်လည်သုံးသပ်ဖို့အထူးစုံစမ်းရေးကော်မတီတရက်ဖွဲ့စည်းခဲ့ပါတယ်။ဒါဟာတရုတ်ပြည်ကအရင်အနှီးမတ်တယ်ဆောင်ရွက်နေတဲ့စီမံကိန်းကြီးတရက်ကိုပြန်လည်ရှင်းသန်းလာအောင်အစပြုလိုက်တာလို့ယူဆပေါ်ရဖြစ်ကြောင်းလည်း Global Time သတင်းဆောင်မကဖော်ပြထားပါတယ်။တော်ရရှင်များခင်ဗျာ။ဩဂုတ်လ16ရက်နေ့ထုတ်Global Time သတင်းစာမှာလည်းမြန်မာနိုင်ငံအနေနဲ့အင်အားကြီးနိုင်ငံတွေကြားချင်းငွေရှာမျှတရေးကိုအလေးကယူထားတဲ့နဲ့ဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။အခုအခါအနောက်နိုင်ငံသတင်းမီဒီယာတွေမှာဒေါက်ဆာစုကြည်အပေါ်သုံးသပ်ဝေဖန်ထားတဲ့သတင်းတွေဆောင်းပါးတွေလည်းထွက်ပေါ်လာနေတာကိုတွေ့ရပါတယ်တဲ့။ AP သတင်းကဆိုရင်ဒေါက်ဆာစုကြည်ဟာကြွေကြလာနေတဲ့ကျေတဝင်လားဒါမှမဟုတ်မျှော်လင့်ချက်တွေကိုမီးမုံထုတ်ပေးမဲ့မီးပြတိုက်လားဆိုတဲ့မေးခွန်းမျိုးမေးခဲ့ပါတယ်။လာတူပဲငင်းညာကြီးဒုဗေဆုရှင်ရဲ့အလင်းရောင်ဟာဆက်လက်ပြီးတော့ထုံးပြောင်နေသေးပေမဲ့နိုင်ငံတကာအဆင့်မှာတော့အငွေ့ပြန်စားပြုတ်နေပြီဆိုတဲ့ဆောင်းပါးတစ်ပုဒ်လည်းဖော်ပြခဲ့ပါတယ်တဲ့။အနောက်နိုင်ငံတွေရဲ့အမျက်တစီထောက်ခံအားပေးလာခဲ့တဲ့မြန်မာနိုင်ငံရဲ့အတိုက်ခံခေါင်းဆောင်တူအဖြစ်ကနေအစိုးရအဖြစ်နဲ့လုပ်ငန်းတွေစတင်ဆောင်ရွက်နေရပြီဖြစ်တဲ့ဒေါက်ဆာစုကြည်အနေနဲ့နိုင်ငံမှာကြုံတွေ့လာရမယ့်ပြဿနာအလုံးကိုရင်ဆိုင်ဖြေရှင်းအောင်မှာဖြစ်ပါတယ်။အဲဒါကြောင့်အနောက်နိုင်ငံတွေရဲ့အားပေးအားမြောက်ထောက်ခံချက်တွေရရှိရေးတဲ့မြန်မာနိုင်ငံရဲ့အရေးကိစ္စတွေတိုးတက်အောင်မြင်ရေးကိုသာဒေါက်ဆာစုကြည်အနေနဲ့ဥဆောင်ဥရွက်ပြုရမှာဖြစ်ပါတယ်တဲ့။နိုင်ငံမှာဆင်းရဲမှုတွေမှုကျော်ပါပပျောက်ရေးအမျိုးသားရင်ကြားစေရေးပြည်တွင်းငြိမ်းချမ်းရေးအစရှိတာတွေအောင်မြင်မြင်ဆောင်ရွက်နိုင်စွာရှိမရှိဒေါက်ဆာစုကြည်ရဲ့စွန့်ဆောင်ချက်တွေကိုစောင့်ပြီးကြည့်ရမှာဖြစ်ပါတယ်။အဲ့ဒီလိုအင်မတန်မှခက်ခဲတဲ့လုပ်ငန်းတွေအတွက်ဒေါက်ဆာစုကြည်နဲ့သူဥဆောင်နေတဲ့ NLD ပါတီနဲ့ NLD အစိုးရဟာတရင်သာစီလုံးညီညွတ်ရေးပြည်တွင်းငြိမ်းချမ်းရေးနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေရရှိရေးနဲ့တိုးတက်ဖွံ့ဖြိုးရေးအတွက်အခွင့်အလမ်းကောင်းတွေပေါ်ဆောင်ရေးစတဲ့အင်မတန်အရေးကြီးတဲ့လုပ်ငန်းတွေမှာ မိတ်ဆွေနိုင်ငံတွေရဲ့အကူအညီတွေအများကြီးပဲလိုအပ်မှာဖြစ်ပါတယ်။အဲဒါကြောင့်ဒေါ်စုကြည်အနေနဲ့တရုတ်ပြည်နဲ့ဆက်ဆံရေးကိုအရေးကြီးတဲ့နေရာမှာဆက်ပြီးထားဖို့လိုအပ်ပါတယ်လို့လည်းဆောင်းမမှာဖော်ပြထားပါတယ်။မြန်မာနဲ့တရုတ်အစိုးရချင်းဆက်ဆံရေးဟာနိကခရကပြီးခဲ့တဲ့3နှစ်အတွင်းကတော့နည်းနည်းပြန်ကွာသွားတာတွေရှိခဲ့ပါတယ်တဲ့။ဒါပေမဲ့တရုတ်ပြည်ရဲ့အမျိုးသားအင်အားစီးပွားရေးအင်အားနဲ့အင်းဒီချင်းကောင်းမူဝါဒတွေအပေါ်မှာလစ်လျူရှုမေ့ပျောက်ထားလို့ကတော့မရနိုင်ပါဘူးတဲ့။ဒါအပြင်လက်ရှိဒေတာတွင်အခြေအနေတွေအရအင်အားကြီးနိုင်ငံတွေကြားမှာချင်းကွင်းရှာညီဖို့လိုအပ်ကြောင်းလည်းမြန်မာနိုင်ငံအနေနဲ့သဘောပေါက်နားလည်ထားဖို့လိုအပ်ပါတယ်လို့လည်းဆောင်းမကဆိုပါတယ်။အထူးသဖြင့်တရုတ်နဲ့အမေရိကန်ဆက်ဆံရေးဟာအမေရိကန်နဲ့ရုရှားဆက်ဆံရေးလိုဖြစ်ပေါ်မလာသေးသရွေ့ကတော့ပြီးခဲ့တဲ့စီရေးခေတ်ကနိုင်ငံရေးယူဝါဒတွေယုံကြည်စိုးလမ်းမှုမျိုးတွေနောက်ထပ်ပေါ်ပေါက်လာအောင်မှာမဟုတ်ပါဘူး။ဒေါ်စန်းစုကြည်ဥဆောင်တဲ့အစိုးရအနေနဲ့အမေရိကန်ဥဆောင်တဲ့အနောက်နိုင်ငံတွေနဲ့ဆက်ဆံရေးပိုင်းကိုဆက်လက်ပြီးတော့အလေးထားသွားရမှာဖြစ်တယ်လို့ပဲမြန်မာနိုင်ငံအတွက်တရုတ်ပြည်ရဲ့အရေးပါနေတဲ့အခြေအနေကလည်းနိုင်ငံတကာအလဲမှာထင်ထင်ရှားရှားဖြစ်နေအောင်မှာပါပဲလို့ Global Times သတင်းဆောင်မနှစ်ဆောင်ကဖော်ပြလိုက်တာကိုအစီအစဉ်ခံတင်ပြပါပါခင်ဗျာ။